ပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကမြန်မာဆက်အာဏာသိမ်းမှုအပေါ်ရှုတ်ချလိုက်ပြီးဒီမိုကရေစီကိုလေးစားဖို့တောင်းဆိုလိုက်ပါတယ်။ထို့တူပဲအခြားသောကမ္ဘာခေါင်းဆောင်တွေကလည်းမြန်မာနိုင်ငံမှာနိုင်ငံရေးသမားတွေကိုဖမ်းဆီးနေတာတွေကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီကအမတ်နေရာ496ခုမှာ396နေရာအနိုင်ရရှိခဲ့ပေမဲ့လည်းမြန်မာစစ်တပ်ကရွေးကောက်ပွဲရလဒ်တွေဟာမတမာမှုတွေရှိတယ်လို့ဆွဆွဲပြီးရွေးကောက်ပွဲကော်မရှင်ကိုလည်းညှင်းဆိုထားတာပါ။ဒီလိုအာဏာသိမ်းယူမှုနဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်အရက်သားတွေကိုမတရားဖမ်းဆီးတာတွေကိုရှုတ်ချပြီးလူထုပေးတဲ့မဲကိုလေးစားမှဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကိုလည်းလွှတ်ပေးရမယ်လို့ဆိုပါရယ်။အလားတူပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းမြန်မာပြည်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေအတွက်အထူးစိုးရိမ်ပြီးသတိရှိကြဖို့ပြောဆိုထားပါရယ်။သူကမြန်မာစစ်ကောင်းဆောင်တွေအနေနဲ့အစိုးရအရာရှိတွေအားလုံးနဲ့အရက်ဖက်ဖွဲ့စည်းကောင်းဆောင်တွေအားလုံးကိုလွှတ်ပေးဖို့နဲ့ရွေးကောက်ပွဲတွေမှာပေါ်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါရယ်။ဥရောပကော်မရှင်ဥက္ကဋ္ဌအဆလာဗွန်ဒါလီယန်ကလည်းအပြင်းထန်ရှုတ်ချထားပြီးထိမ့်သိမ်းထားသူတွေကိုချက်ချင်းချွင်းချက်မရှိလွှတ်ပေးဖို့တောင်းဆိုထားပါတယ်။ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ယုံကလည်းဒီအာဏာသိမ်းမှုဟာဒီမိုကရေစီပြုရင်ပြောင်းလဲရေးအတွက်ဆိုးဝါးတဲ့ရိုက်ချက်ပဲလို့ကြေညာချက်တွေမှာရှုတ်ချထားပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတော့အလွန်မင်းစိုးရိမ်ကြောင်ပြောဆိုထားပြီးအနီးကပ်စောင့်ကြည့်နေတယ်လို့လည်းဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံကတော့တိတ်ဆိတ်လျက်ရှိပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေကိုသတိပြုမိပြီးအခြေအနေတွေကိုနောက်ထပ်နားလည်နိုင်အောင်လှုပ်ဆောင်နေစေပဲလို့တရုတ်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူဝန်ဝင်ပန်ကဘေကျင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်အခုနောက်ဆုံးရရှိတဲ့သတင်းအရဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးဒိုမီနစ်ရော့ဘ်ကမြန်မာပြည်မှာဒေါ်အောင်ဆန်းစုကြည်ကိုဒီကနေ့ကြားနာဆစ်ဆေးတဲ့အမှုအတွက်ဗြိတိသျှအစိုးရကရှုတ်ချပြီးချက်ချင်းသူမကိုလွှတ်ပေးဖို့တောင်းဆိုထားပါရယ်ဒါဟာဒေါ်အောင်ဆန်းစုကြည်ပေါ်နိုင်ငံရေးအရတရားစွဲဆိုတာဖြစ်ပြီးသူမနဲ့အခြားမတရားဖန်ဆီးထားတဲ့ရွေးကောက်ခွင့်နိုင်ငံရေးသမားတွေကိုချက်ချင်းလွှတ်ပေးရမယ်လို့ပြောဆိုသွားပါတယ်။